နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုတရားစွဲထားရဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်အတွင်းမှာထူးခြားတဲ့အချက်တွေရှိခဲ့ပါတယ်။ဒီရင်းမှာသမရဦးဝင်းကြီးရဲ့ဖေဗရူလာတရနေ့ကအာနာသိန်းဖြစ်စဉ်ကိုထွက်ဆိုသွားတာနဲ့ထောင်ဆန်းစုကြည်ရဲ့ရှေ့နေရေးအပေါ်အမှုနဲ့ပတ်သက်ပြီးတော့ပြောဆိုခွင့်တွေပိတ်ပင်ခံရတာတွေပါဝင်ပါတယ်။ချိန်နေအပြည့်စုံကိုတော့ကိုရန်နိုင်စုစည်းတင်ပြပေးထားပါရစေ။
ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်မှာထူးခြားတာကတော့ဒေါ်ဆန်းစုကြည်နဲ့တမဦးမြင့်နှစ်ယောက်စလုံးကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲထားတဲ့အမှုကိုစွဲချက်တင်လိုက်ပါတယ်2020ရွေးကောက်ပွဲမဲဆွယ်စည်းရုံးကာလပါတီစည်းရုံးရင်နှန်းကိုလက်ပြတာကိုဗစ်ကာလမဲဆွယ်စည်းရုံးတွေကြောင့်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဒေါ်ဆန်းစုကြည်ကိုနှမှုသမရဦးမြင့်ကိုတမှုဆွဲတာဖြစ်ပြီးဒါကအများပြည်သူတူညီအေဂျင်အောင်လှုပ်ဆောင်မှုရာသတိပုံမှန်95ခါခွေးနဲ့ဆွဲချက်တင်လိုက်ပြီးတဲ့နောက်ဒုတိယမြောက်ဆွဲချက်တင်တဲ့အမှုဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရှိနေတဲ့ဘက်ကတော့အခုလိုဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးအယူခံဝင်သားမယ်လို့ပြောပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့ဒေါ်ဆန်းစုကြည်ကသူ့ဘော်ဆွဲထားတဲ့အမှုတွေဟာအပတ်စဉ်နေတိုင်းလိုလိုယုံကျိန်းတွေရှိနေတာကြောင့်ကျမကြီးထိခိုက်နိုင်တဲ့အတွက်အပတ်စဉ်ဆင်းနေတာအစာနှစ်ပတ်တခါဆစ်ပေးမှုလျှောက်ထားတာကိုလည်းတရားရုံးကလက်မခံဘဲပယ်ချခဲ့ပါတယ်။ဒါပြင် NLD ဆိုရလက်ထက်စီးပွားရေးကြံပေးဖြစ်တဲ့ဩစတြေးလျနိုင်ငံသားရှောင်းတန်းတော်ရဲ့အမှုနဲ့ပတ်သက်ပြီးသကပြန်ခေါ်ခွင့်တောင်းတာကိုတရားသူကြီးကလက်မခံဘဲပယ်ချလိုက်ပြီးတော့သူတို့သတ်မှတ်ထားတဲ့တရားသူကြီးတယောက်ကိုပဲသကပြန်လုတ်ခွင့်ပေးခဲ့ပါတယ်။ဒီအချက်တွေကိုကြည့်မယ်ဆိုရင်စစ်ကောင်စီရဲ့တည်ထောင်တရားရုံးဟာဒေါ်ဆန်းစုကြည်တို့ဘက်ကလျှောက်ထားတင်ပြချက်တွေကိုလက်မခံဘဲပယ်ချနေတာတွေကိုတွေ့ရပြီးတော့အမှုတွေကိုလည်းမြန်မြန်ပြီးဆုံးအောင်လုပ်သွားမယ်ပုံမှန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။ဒီတစ်ပတ်တရားခွင်ထွက်ဆိုချက်တွေထဲမှာစိတ်ဝင်စားစရာအကောင်းဆုံးကတော့အင်္ဂါနေ့ကတရားခွင်မှာသမရဝင်းမင်းရဲ့တက်တည်ထွက်ဆိုချက်ဖြစ်ပါတယ်။ရာဇဝတ်ကြီးပုံမှန်95ခါဝင်းနဲ့အများပြည်သူတင်းနေအေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဆွဲတဲ့အမှုနဲ့ပတ်သက်ပြီးတော့သမရဝင်းမင်းကသူကိုယ်တိုင်တက်တည်ထွက်ဆိုခဲ့ပြီးတော့ဖေဗရူလာ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလုံးကဖြစ်ရကိုထွက်ဆိုသွားခဲ့ပါတယ်။ဖေယာရှိနှစ်ယောက်ကသူ့စီရောက်လာပြီးတော့ကျမကြီးအကြောင်းပြချက်နဲ့ရာထူးစွာဆင်းပေးဖို့ဖိအားပေးပြီးတဲ့နောက်ဖမ်းခံခဲ့ရတယ်လို့ထွက်ဆိုသွားခဲ့ကြောင်းဒေါ်ဆန်းစုကြည်ရဲ့ရှေ့နေဦးထမောင်စောကပြောပါတယ်
။အော်အဲ့ဒီမှာဦးဝင်းမင်းကသူကဆေဘော်ရက်ပြည့်ရမင်းကဒီလိုဖမ်းဆောင်တဲ့အကြောင်းကိုရှင်းပြတော့တာ။ဒီလိုကြည့်ကြည့်ရပုံကြီးရဲ့အရှင်းရှင်းရဲ့။အဲ့ဒီရာထူးစွာမြင်တာလာပြီးတော့ကျေပြင်းနေတာပြောတာဟဲ့။ဒါကလည်းရာထူးစွာမြင်တယ်ဒီကဒီလိုအစ်ကမလေးကျန်ပြတယ်။ဒီကဒီကကျမတို့တို့ရဲ့အကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအရာရှိကြီးရဲ့ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီထံကနေရောက်ပါညာထုတ်တယ်ဆိုရင်ဒီပြည့်စွဲထားတယ်ဒီစီကထုတ်တယ်ဆိုရင်စာနေတာဆောက်ရှိတော့ကလည်းနောက်မထုတ်တာလေအဲ့ဒါဘာမှမဖြစ်ဘူးလေပြည့်လို့မဖြစ်ဘူးဆိုရမလို့ဒီမှာဆိုင်နေပြည်လာတာ
ဒီချက်ကြောင့်လည်းစစ်ကောင်စီဟာသူတို့အာဏာသိမ်းလုံးကအခြေအနေတစ်ခုကိုအများပြည်သူသိရှိခဲ့တဲ့အတွက်ဥက္ကမောင်ဇော်နဲ့သူ့ရဲ့လက်ထောက်ရှင်းနေတဲ့အပေါ်မှာဖိအားပေးပြီးတော့အမှုနဲ့ပတ်သက်ပြီးတားမြစ်ပိတ်ပင်တာတွေလှုပ်လာပုံလည်းရပါတယ်သမဝင်းမြင့်ထွက်ဆိုတာနဲ့ရုံးတော်မှာစစ်စင်းမင်းမြန်းတာတွေကိုအများပြည်သူသိခွင့်ရှိမရှိဒေါ်ဆန်းစုကြည်ကမင်းမြန်းခဲ့တာမှာတရားရုံးကလည်းတရားခွင်ကိုအများပြည်သူကိုပေးမဝင်ပေမဲ့ဒါရင်းနဲ့ပတ်သက်ပြီးပြည်ပင်ထားတာမရှိဘဲ open court ဖြစ်တာကြောင့်သိခွင့်ရှိတယ်လို့ဆိုပါတယ်ရုံးတော်မှာထွက်ဆိုခဲ့တဲ့အဲ့ဒီထွက်ဆိုချက်တွေဟာတသက်အဖြစ်တရားဝင်ထွက်ဆိုချက်တွေဖြစ်ပြီးတရားရုံးကလည်းပိတ်ထားတာမရှိတဲ့အတွက်ရှင်နေဥက္ကမောင်စောကမီဒီယာတွေကိုပြန်ပြောခဲ့တာဖြစ်ပါတယ်အဲ့လိုပြောတဲ့အတွက်ပြည်မနာမျိုးနဲ့အုပ်ချုပ်ရေးမှုရုံးကရှင်းနေဥက္ကမောင်စောကိုခေါ်ပြီးတော့ရာဇဝတ်ကျင့်ဆောင်ဥပဒေပုံမှန်144အရအမှုနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ NGO တွေနိုင်ငံခြားသုရတောင်းဝန်ရှိသူတွေပါဝင်မီဒီပြင်ပအဖွဲ့အစည်းကပုဂ္ဂိုလ်တွေကိုမှတိုက်ရိုက်တော်၎င်းတွယ်ဝိုက်ရတော်၎င်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့ဆိုပြီးတော့တားမြစ်လိုက်ပါတယ်။တရားရုံးမှာကြားနာစစ်ဆေးမှုတွေတည်ဝင်သက်တည်ထွက်ဆိုချက်တွေအမှုအခြေအနေနဲ့ပတ်သက်ပြီးတော့ရှင်းလင်းရေးမှာပြောပိုင်ခွင့်ဘယ်လောက်ရှိပါသလဲတရားရုံးကတော့တားမြစ်ပိတ်ပင်ထားခြင်းမရှိတဲ့အပေါ်အုပ်ချုပ်ရေးဘိုင်းကဘာလို့တားမြစ်လဲဆိုတာနဲ့တားမြစ်ပိုင်ခွင့်ရှိသလားဆိုတာတွေကလည်းမေးခွန်းထုတ်เสียဖြစ်နေပါတယ်အဲ့လိုတားမြစ်လိုက်တာကလွတ်လပ်စွာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုထိခိုက်စေပြီးတော့ရှင်းလင်းရေးပေါ်မှာလည်းဖိအားပေးတာချင်းချောက်ရတော့ရောက်နေပါတယ် ပြည်သူရကတော့စစ်ကောင်စီဟာဒီမှုနဲ့ပတ်သက်ပြီးတော့တရင်စီးဆင်းမှုကိုတားဆီးဟန်တားမှုတွေလှုပ်လာနေသလိုဥပဒေကြောင့်အခုခံကာကွယ်ပေးနေတဲ့ရှင်းနေတဲ့အပေါ်မှာလည်းတိုက်ရိုက်တော်၎င်းဆွေဝါရည်တော်၎င်းတနည်းနည်းနဲ့ပြားပေးချင်းချောက်တာတွေလှုပ်လာနေတယ်လို့ပဲသုံးသပ်မှဖြစ်ပါတယ်။အောက်ရီလိုက်စားမှုနဲ့ပတ်သက်ပြီးဆွဲထားတဲ့လေးမှုကိုတောက်ချာနေကစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတက်တည်ခေါ်ခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါ်ခင်မိမိကျွယ်လာမထွက်နိုင်လို့သုံးမှုပဲဆက်နိုင်ခဲ့ပါတယ်ခင်ဗျာ။